ဥပဒေပြဋ္ဌာန်းပြီးချိန်မှာပထမဆုံးစက်ယုံအလုပ်ယုံတချို့မှာ lay off အလုပ်လူလျှော့တယ်ဆိုပြီးအလုပ်ထုတ်ပြစ်တာမျိုးတွေပေါ်လာပါတယ်။အခုလိုလူလျှော့ရမှာလဲဆောင်ရွက်ရမယ်လုံထုံးလုံနည်းအရာဆောင်ရွက်တာမျိုးမဟုတ်ပဲလုံတဲ့ရင့်သူတွေကိုပါအလုပ်ထုတ်နေတာမျိုးတွေတွေ့မြင်ရပါတယ်။အလုပ်သမားတွေအဆိုအရအလုပ်သမားကောင်းဆောင်တွေသမဂ္ဂအဖွဲ့ဝင်တွေကိုရွေးပြီးလျှော့တာမျိုးတွေလုပ်တယ်လို့ပြောပြပါတယ်။ဒါအပြင်တချို့စက်ယုံတွေမှာလုံတဲ့အရာလစာမြင့်သူတွေကိုပါအနေဆုံးလစာနှုန်းပေးလိုက်တာကြောင့်ဆန္ဒပြမှုတွေလည်းပေါ်ပေါက်လာပါတယ်။ရန်ကုန်မြို့ရွှေပြည်သာစက်မှုဆောင်ငကားညီနောင်အထယ်စက်ယုံကအလုပ်သမားတူကအခုလိုပြောပြပါတယ်။
ပေါင်းတော့ဆရာသူကပေးမယ်အဲတလောက်သတိနဲ့ချစ်ဆောင်ရမယ်ကျမတို့ဘယ်လိုကောင်းမယ်ရနေတဲ့လစာကိုသူတို့ကဓာတာတွေကိုအကုန်လုံးဖြုတ်ပစ်ပြီးတော့မှအဆိုးရက3600ပေးတာကိုကျမတို့ကမကျေနပ်ဘူး3600ဆိုကျမတို့ကနေဆင်းသွားရပေါ့နော်အဲအားကြောင့်မို့လို့ကျမတို့ကဆန္ဒပြတာ
ငကူရနေတဲ့လစာတွေကိုပယ်ဖြတ်ပြီးအနေဆုံးလစာနှုံးနဲ့ပြင်ဆင်သတ်မှတ်လိုက်တာကြောင့်ပြဿနာပေါ်လာရတာပါဒီနေရာမှာအနေဆုံးလုခလစာကိုဥပဒေအတိုင်းမဆောင်ရွက်မီလုံရှင်အလုပ်သမားသဘောတူစာချုပ်ချုပ်ဖို့လိုအပ်ပါတယ်လုံရှင်တွေအနေနဲ့လဲစာချုပ်မချုပ်ဆိုပဲလုပ်ငန်းလည်ပတ်လို့မရဘူးလို့သိရပါတယ်ရန်ကုန်တိုင်းဒေသကြီးအလုပ်သမားရေးရာဝန်ကြီးဦးစော်အေးမောင်ကအခုလိုပြောပြပါတယ
်ဒီအနေဆုံးအခကျင်းကိုတတ်မှတ်တဲ့နောက်ပိုင်းမှာ EC စာချုပ်ချုပ်ရပါမယ် Employment Contract စာချုပ်ချုပ်ရပါမယ်အဲ့ဒီစာချုပ်မှာအချက်ပေါင်းအားလုံး18ချက်လောက်ပါပါတယ်အဲ့ဒါအလုရှင်ဘက်ကလည်းမနစ်နောင်အလုသမားကိုလည်းအလုရှင်ကမတရားလှုပ်ထုတ်တာတွေခွင့်နေမပေးပဲထားတာတွေအဲ့ဒါတွေမလုပ်လို့မရအောင်ကျွန်တော်ပြန်ပြတတ်တာဖြစ်အောင် contract ထဲမှာထည့်ရေးထားပါတယ
်အခုလိုစာချုပ်ချုပ်ရမှာကိုအလုသမားတချို့မသိကြသလိုအလုရှင်တွေကိုယ်တိုင်မသိတာမျိုးလည်းရှိနေပါတယ်ဒါကြောင့်ပြဿနာတွေတက်လာရတာပါတချို့ဆက်ယုံတွေမှာဆိုအနေဆုံးလှုပ်ခလာစာတတ်မှတ်ပြီးတဲ့နောက်အလုသွားအလုပြန်ကြိုပို့ပေးတဲ့ ferry တွေကိုဖြုတ်ပစ်လိုက်သလိုချိန်မိုးတွေလည်းမရှိတော့ဘူးလို့သိရပါတယ်။ဒါပြင်လုခလစာမတတ်မှတ်ခင်အချိန်နဲ့တတ်မှတ်ပြီးအချိန်တွင်းမှာပဲဒေါ်လာဈေးတွေတက်လာတာကြောင့်ကုန်စည်နှုန်းကြီးမြင့်မှုလည်းဖြစ်ပေါ်လာပါတယ်။အလုသမားတတ်မှတ်ကဥက္ကဋ္ဌဦးအောင်လင်းပြောပြတာက
အလုသမားတွေခါစီခံရတဲ့အပိုင်းကနှစ်ပိုင်း Passport အတွက်လည်းပဲထိတယ်။နောက်တစ်ချက်ကဒေါ်လာဈေးမြင့်တက်သွားတဲ့အတွက်လည်းပဲထိတယ်။ဒီနှစ်ခုလုံးထိတယ်။နောက်တစ်ချက်ကဥပဒေအခွင့်အရေးတွေကနိုင်ကြီးမြင့်သွားတဲ့တော့ဥပဒေမခိုင်းရင်ကိုပြီးဆုံးရှုံးတယ်။အဲ့ဒီစက်တင်ဘာလတနလုံးလုံးကတော့လူသမားတွေအတွက်ဒီဗီဇာနိုင်ငံကျတွေ့စီတဲ့ကာလတစ်ခုဖြစ်တယ်။ဒါကြောင့်မို့လို့အချို့ဆက်ရုံတွေမှာတချို့လုပ်ငန်းရှင်တွေလည်းလုပ်ငန်းမကောင်းတော့လူလျှော့တယ်
။ဥအောင်လင်းပြောပြသွားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးလူသမားရေးရာဝန်ကြီးဦးစော်အေးမောင်ကတော့အစာပိုင်းမှုပြဿနာတချို့ရှိတာပါလို့ပြောပြပါတယ်
။ကျွန်တော်တို့ဒီအနေဆုံးအခကျင်းွေလကသတ်မှတ်ရေးဥပဒေပြဋ္ဌာန်းပြီးတော့ဤဥပဒေလည်းထွက်ပြီးတော့ကျွန်တော်တို့ဒါအလုပ်လုံးမတိလုံးအလုပ်သမားဘက်ကိုရောအလုပ်သမားအလုပ်ရှင်ဘက်တွေကိုရောကျွန်တော်တို့တော်တော်များများတစ်နှစ်နီးကပါကျွန်တော်တို့အားလုံးလေးလာသုံးသပ်ပြီးတော့3600ကတော့ဒါ fair ဖြစ်တယ်ဆိုပြီးတော့ဒါကြေညာလိုက်တာပါဒီပေါ်မှာတော့ပြဿနာလေးတွေတော့အနည်းချင်းတော့လာမှာပါဒါဒီအားလုံးကိုကျွန်တော်တို့ပြည်တော်စုစိုးရနဲ့တိုင်းဒေသကြီးအစိုးရကအတက်နိုင်ဆုံးဥပဒေနဲ့ညီညွတ်အောင်ဆောင်ရွက်ပေးသွားမှာပဲ
ဥစော်အေးမောင်ပြောပြသွားသလိုတစ်နှစ်ကျော်အချိန်ယူပြီးဆုတ်ပြန်ခဲ့တဲ့ဥပဒေဖြစ်ပေမဲ့တကယ်တမ်းဆောင်ရွက်စရာတွေအများကြီးကျန်သေးတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။အနည်းဆုံးလစာတတ်မှတ်ဖို့အတွက်အလုပ်အမျိုးအစား21မျိုးကိုတပြေးညီတတ်မှတ်လိုက်တာကပြဿနာဖြစ်စေတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။စက်ယုံအလုပ်ယုံလုပ်ငန်းပေါင်းစုံမှာလုက္ကင်နေရတာတွေကိုတည်တည်ချာချာစစ်တမ်းကောက်ယူခြင်းသုတေသနပြုလုပ်တာမျိုးတွေမလုပ်ခဲ့ဘူးလို့ထောက်ပြပါတယ်။ဥပမာအနေနဲ့စောက်လို့ရေးလုပ်ငန်းခွင်မှာအနည်းဆုံးတစ်ရက်ကိုကြက်ငွေ6000မရရင်လုတ်ကင်လိုသူမရှိဘူးလို့ထောက်ပြကြပါတယ်။နောက်တစ်ပိုင်းကတော့အာဏာပိုင်တွေအနေနဲ့ဥပဒေထုတ်ပြန်ဖို့လောက်ပဲဆောင်ရွက်ခြင်းမဟုတ်ပဲမြန်မာနိုင်ငံမှာစက်မှုလုပ်ငန်းများတကယ်တမ်းတိုးတက်အောင်ဘာတွေများအကူအညီပေးခဲ့ပါသလဲဆိုတာကလည်းအထူးကကြတဲ့မေးခွန်းဖြစ်နေတယ်လို့ဆိုပါတယ်။စက်မှုကုန်သွယ်ရေးများအသင်းကတွဲဖက်အတွင်မူဥအေးလွင်ကတော့အစိုးရအနေနဲ့အလုပ်ရှင်တွေဘာအခက်အခဲရှိသလဲဆိုတာကိုလည်းလေ့လာသင့်ပါတယ်လို့ပြောပါတယ်။
လုံငန်းရှင်ရဲ့အခက်အခဲဆိုတာလေလုံငန်းရှင်တွေကလည်းသူတို့ရဲ့စက်ရုံကနေဦးတည်ထောင်နေစိတ်ကအစနော်တခြားလုံငန်းလိုက်စင်ရရှိအစဘလူလားတဲ့ကုန်ရစိတ်ကြီးအစိုးရကတက်တအောင်လုပ်ပေးနိုင်ရင်စက်ရုံကြီးအများကြီးပေါ်လာမယ်လုံငန်းရှင်တွေလည်းရင်းနှီးမြှုပ်နှံမှုမှာပုံရစိတ်ကြီးစာဆင်းပြီးတော့အကျိုးမြတ်တွေများများရလာမယ်အဲအကျိုးမြတ်တွေရရများလာလုံငန်းရှင်တွေလည်းတစ်ဖက်ကစက်တက်ဖြစ်နေတော့လုံသားတွေကိုပြီးဖို့ဘလောက်ကဲ့ကျက်ဖြစ်စရာအကြောင်းရှိဘူး Nampak lupa mahu lusi juga. Nampak tu lupa. Lupa mahu kan? Dulu ya kecilnya. Lusi ni tak ada sahaja lah. No, tercakap beliau ni tak sahaja ni soal tiga bulu lima. Lusi macam ni, mimi ada jumnya di ku. Si mian wei dia kamera le. No, tama pipi jo. Di ka. Lupa mahu ni ni cari sahaja tau itu bambu ni ni. Ni kalau jenis ni apa ni? Uma aje, dulu tahu lagi ni. Uma aje dulu ni cari ni.
ว่าจะตัวใช้ต่อยี่ตั้งนับไปจุดไหนจุดไหนรู้เรื่องสิ่งไหนอ่ะมั้งอู้อีหลวงพี่พี่ตัวอะไรบ้างสยองปัญชีตายวันอ่ะพี่สุรากรอสู้อันนี้เนี่ยสมุลงานเรื่องตัวเต็มผู้ยี่สองเย็บปีเกล้าหลงเหนื่อยไปเลยสมุสงยามาสยองลูกกัดวีพอปีเกล้ามันบีเม่ที่เกิดนั้นสยองสาวลูกบีลูกกันลูดูเรื่องชาปีเกล้ามาหุบไป เลือดเลี้ยงชาดูเรื่องกูได้ปีเกล้าพี่ป่าเร่ที่รอที่แค่ใส่ยงเลือดดูที่ชัวร์แต่เสียงมีเว่กูได้ลำบากกูได้ยืดดูกูได้ดัดแต่งทูบีกูมีเส้นเอกูลูกกันเกจ้าดับพี่ตาจอกูจะยืดดูลมยาพี่เกจ้าบาร์เรลูกพี่สูนี่จ้าบาร์เรขมีอ่ะ